Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါAmerican ပြည်ထောင်စုအတွင်း African American အရက်သားတွေရဲတပ်ဖွဲ့လက်ချက်နဲ့တည်ဆုံပြီးရဲတပ်ဖွဲ့ဝင်5ဦး6မြောင်းပြစ်ခတ်ခံရလို့ကြာဆုံးခဲ့ပြီးနောက်မှာတော့ဒီသတင်းပတ်ဟာစိတ်မချမ်းသာစရာတွေဖြစ်နေတယ်လို့ American သမ္မတကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ပြည်နယ်က Muslim အတိုင်းဝိုင်းဆိုတဲ့အတုံးနှုံးကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးဆန္ဒပြနေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့27ရာစုပင်လုံညီလာခံပြင်ဆင်နိုင်မှုဒီပထမဦးဆုံးအကြိမ်ဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိနေပါတယ်
။26ရက်နေ့မှာတော့ UNFCA ဥက္ကဋ္ဌနဲ့အဖွဲ့တွေရောက်လာပြီးတော့18ရက်နေ့မှာတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ဆုံမှုတွေရှိပါတယ်။အဲ့ဒီနောက်ပိုင်းမှာလည်း
27ရာစုပင်လုံညီလာခံအကြိုပင်ဆင်ရေးကော်မတီအတွင်းမှူးပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနဲ့မလေးရှားနယ်စပ်ငါးဖမ်းလှေတွေပေါ်မှာလူကုန်ကူးခံထားရတဲ့မြန်မာတွေကိုမြန်မာနိုင်ငံသားများအဖွဲ့နဲ့ထိုင်းရဲတပ်ဖွဲ့ကပူးပေါင်းကယ်တင်လိုက်နိုင်တဲ့သတင်းယူရို2016ဖိုင်နယ်ဘောလုံးပွဲအကြိုသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
American ပြည်ထောင်စုအတွင်း African American လူမဲ2ဦးကိုရဲတပ်ဖွဲ့ကတီးခြားစီပြစ်ထတ်လိုက်ပြီးနောက်ဆက်တွဲအဖြစ်နဲ့ Texas ပြည်နယ်ဒါလက်မြို့မှာရဲတပ်ဖွဲ့ဝင်5ဦးပြစ်ခတ်တပ်ဖြတ်ခံလိုက်ရပြီးနောက်မှာတော့သမ္မတ Obama ကဒီသတင်းပတ်ဟာစိတ်မချမ်းသာစရာတွေဖြစ်နေတဲ့သတင်းပတ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်သမ္မတ Obama ကပိုလန်နိုင်ငံဝါဆောမြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်ပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအများစုဟာ American ပြည်ထောင်စုအတွင်ဖြစ်ပျက်နေတာတွေကိုပဲလေးပေးပြောကြားခဲ့ပါတယ်။သမ္မတ Obama ဟာသူ့ရဲ့ဥရောပခီးစဉ်ကိုတရက်လျှော့ပြီးတနင်္ဂနွေနေ့ညမှာ Washington DC မြို့တော်ကိုပြန်လာမှာဖြစ်ပါတယ်။သူ့အနေနဲ့မြို့တော်ဝင် Mike Rawlings ရဲ့ဖိတ်ကြားချက်အရ Dallas မြို့ကိုရှေ့သတင်းပတ်အစောပိုင်းမှာသွားဖို့စီစဉ်ထားတယ်လို့သမ္မတ Obama ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေသလောက်စေဝန်ကွဲနေတာမဟုတ်ဘူးလို့အစချီပြီးသမ္မတအိုဘားမားကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုစခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့လူနည်းစုအတိုင်းအဝိုင်းတွေကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေအပါအဝင်တကယ့်လက်တွေ့ကျုံတွေ့နေရတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းနိုင်တဲ့အခြေခံအုတ်မြစ်ပေါ်မှာတန်းပြီကိုတည်ထောင်ထားတာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။သူအနေနဲ့ဒါလက်မျိုးမှာရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့သူကိုဘလို့တတ်မှတ်မလဲလို့မိကိုမေးခံရတာမှာတော့အဲ့ဒီလူဟာစိတ်မနှံ့တဲ့သူတူဖြစ်တယ်လို့သမ္မတအိုဘားမားကပြန်ပြီးဖြေကြားခဲ့ပါတယ်
။ American သမ္မတဘရက်အိုဘားမားကသူ့ဆိုရဥရောပနဲ့ NATO မဟာမိတ်နိုင်ငံတွေကြားအရေးကြီးဆုံးကာလမှာ American ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီးလုံးညီညွတ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာအမေရိကန်နိုင်ငံအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပလုံခြုံရေးကာကွယ်ရေးအတ္တလန္တိတ်ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးတွဲကာကွယ်မှုတွေအတွက်အမြင်တည်တံ့နေမဲ့ထောက်ခံအားပေးမှုတွေကိုဆက်ပြီးပေးနေမယ်ဆိုတဲ့အကြောင်းအခိုင်အမာပြောချင်တယ်လို့စနေနေ့ကကျင်းပတဲ့ NATO ထိပ်သီးစည်းဝေးပွဲမှာအမေရိကန်သမ္မတကပြောဆိုပါတယ်။စီးအေးကာလပြီးကြတဲ့အရေးကြီးဆုံး NATO ထိပ်သီးစည်းဝေးပွဲလို့အမေရိကန်အရာရှိတွေဖော်ပြတဲ့ဒီစည်းဝေးမှာသမ္မတဥပမာကပြောဆိုခဲ့တာဖြစ်ပါတယ်။အခုထိပ်သီးစည်းဝေးဟာ NATO ဖွဲ့အနေနဲ့ထပ်လောင်းအာမခံချက်ပေးတာမျိုးကနေတာစီဟန်တာရေးဘက်ကိုဥတီချက်ပြောင်းလိုက်တဲ့အလှည့်ပြောင်းတစ်ခုကိုအမှတ်သားပြုတယ်လို့ American တာဝန်ရှိသူတွေကပြောဆိုပါတယ်။ပေါ့ချာနေ့ထိပ်သီးစည်းဝေးပွဲအစပိုင်းမှာ American အနေနဲ့ Russia ရဲ့ရန်လိုမှုကိုတားဆီးဖို့အယိုးရှင်ဆုံးဆောင်ရွက်ချက်အဖြစ် American တပ်ဖွဲ့ဝင်1000လောက်ကိုပိုလန်နိုင်ငံကိုစေလွှတ်မယ်လို့ American သမ္မတကကြေညာခဲ့ပါတယ်။ Baltic နိုင်ငံတွေဖြစ်တဲ့ Estonia, Latvia နဲ့လစ်သွေးနီးယားတို့မှနောက်ထပ်စစ်အင်အားတွေချထားဖို့ကိုလည်း NATO အဖွဲ့ဝင်တွေသဘောတူကြပါတယ်။ဒါဟာစစ်အေးကာလပြီးသွားကြတဲ့ကဆိုရင် NATO အဖွဲ့ရဲ့အကြီးမားဆုံးစစ်အင်အားချထားမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ NATO တာဝန်ရှိသူတွေကပြောဆိုပါတယ်
။တောင်ဆူဒန်နိုင်ငံမြို့တော်ဂျူဘာမှာစန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်တေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ တဘုံဟောင်းနေနဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့ကြပြီးမြို့ထဲကနေရအတော်များများမှာပစ်ခတ်တန်းတွေကြားခဲ့ရတယ်လို့မြို့တော်ဂျူဘားကမျက်မြင်တွေ့သူတွေကပြောပါတယ်။တောင်စရနိုင်ငံရဲ့၅နှစ်မြောက်လွတ်လပ်ရေးနေ့အကြိုနေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့ပြီးနောက်မှာတော့အခြေအနေကိုတည်ငြိမ်အောင်ထိန်းသိမ်းဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမနေ့စနေနေ့ကအရေးပေါ်ညှိညာချက်တစ်စောင်ထုတ်ပြီးတောင်းဆိုထားပါတယ်။သမ္မတဆာဗာခီးယားကိုတစ္ဆာခံသူတွေနဲ့ပြိုင်ဖက်လက်ရှိဒုတိယသမ္မတရစ်မာချာကိုထောက်ခံသူတွေကြားတိုက်ခိုက်မှုတွေဆက်မလုပ်ဖဲအပြစ်ရကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညှိညာချက်ကတိုက်တွန်းထားတာပါ။မြို့တော်ဂျူဘားကစည်းကမ်းတစ်ခုအနည်းလုံခြုံရေးခိတ်မှာဒုသမ္မတမာချာကိုထောက်ခံသူတွေနဲ့ပြစ်ပခဖြစ်ပြီးသမ္မတကိုထောက်ခံသူစစ်သား၅ယောက်သေဆုံးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းမှာပဲပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံလေပိုင်းဟာမ်စ်ခရိုင်မှာရုရှားဘက်က MI-25 လေယာဉ်ကိုမြေပြင်ပြစ်လက်နက်ထိမှန်ပြီးပြတ်ကျခဲ့တဲ့အတွက်ရုရှားတိုက်လေမှု၂ယောက်သေဆုံးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။ရုရှားအစိုးရအဘော်တက်စ်သတင်းဌာနကြေညာချက်အရဒီတိုက်ခိုက်မှုဟာတောက်ကြနေကပလင်မာရန်မြို့အရှိတ်ဘက်မှာဆီးရီးယားအစိုးရတပ်ဖွဲ့တွေကရုရှားဘက်ကလေကြောင်းရန်ကိုကာပစ်ပစ်ပေးဖို့တောင်းဆိုခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာပါ။အဲ့ဒီအချိန်က IS အစွန်းရောက်တပ်ဖွဲ့တွေကဆီးရီးယားအစိုးရတပ်တွေရဲ့အသာစီးရနေပြီးသူတို့ကိုပြန်ပြီးထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့အရန်တပ်ဖွဲ့တွေအဆင်သင့်ရှိမနေဘူးလို့တက်စ်သတင်းဌာနကပြောပါတယ်။အကဲခတ်လေးလာသူတွေရဲ့အစိုးရစီးရီးယားအစိုးရဘက်ကမွတ်စလင်ဘာသာဝင်တွေရဲ့အထွတ်မြတ်ဥပုသ်လရမဒန်ကုန်ဆုံးချိန်ကိုဂုဏ်ပြုတဲ့အနေနဲ့တနင်္လာနေ့အထိပြစ်ခတ်ရက်စဲကြီးတိုးချဲ့ဖို့ကတိပေးထားတယ်။စီးရီးယားရဲ့အကြီးဆုံးမြို့တော်အလက်ပိုနားမှာစနေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီမတိုင်ခင်နှစ်ရက်မှာအစိုးရတပ်တွေကသိမ်းပိုက်ထားတဲ့ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းပြန်ဖွင့်ဖို့အတွက်အယ်ခိုင်ဒါရဲ့စီးရီးယားကမဟာမိတ်အဖွဲ့အယ်နူဆရာတအူးနဲ့ပူပေါင်းတိုက်ခိုက်နေတဲ့သဘုံတွေကစနေနှောင်းပိုင်းမှာတံပြန်ထိုးစစ်ဆင်တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးလေ့လာဆောင်ကြည့်အဖွဲ့ကပြောပါတယ်တိုက်ပွဲရဲ့နောက်ဆုံးအခြေအနေနဲ့အသေးအပြောက်ရှင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရခိုင်ပြည်နယ်တွင်းကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းသတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြကြပါတယ်။ရခိုင်ပြည်နယ်မှာမွတ်စလင်ဟုသတ်မှတ်ချက်ချက်ချင်းရဲဆိုတာအပါအဝင်ကျွေးကြော်သံတွေတံပြိုင်ဆိုပြီးရန်ကုန်မြို့ရွှေရကုံဖျားအနီးကျေးတွန်းဖျားရှိကနေတာမွေမြို့နယ်ဟစ်တိုင်ကွင်းကိုလမ်းလျှောက်ချီတဲ့ဆန္ဒပြကြတာပါ။ဗုဒ္ဓဘာသာဖုံတော်ကြီးတွေအပါအဝင်ဆန္ဒပြသူတွေကရခိုင်အမျိုးသားအလံတွေမြန်မာနိုင်ငံတော်အလံတို့ကိုကင်ဆောင်ပြီးချီတက်ခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးအာဏာပိုင်တွေကဆက်ပြီးမချီတက်ဖို့တားမြစ်ညှိနှိုင်းမှုတွေကိုလက်မခံဘဲတာမွေဟစ်တိုင်ကွင်းကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့သတင်းပတ်ကဒီအသုံးနှုန်းနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပြီးနောက်အခုရန်ကုန်မြို့မှာဆန္ဒပြပွဲကိုစီစဉ်လာလဲဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်တုန်းကရခိုင်ပြည်နယ်တွင်းလူမှုအတိုင်းဝိုင်းနှစ်ခုကြားလူမျိုးရေးဘာသာရေးဆန်တဲ့အတိတ်ကယုံတွေဖြစ်ခဲ့ပြီးနောက်လူမှုအတိုင်းဝိုင်းနှစ်ခုကြားအခုချိန်ထိယုံကြည်မှုပြန်လဲမတည်ဆောက်နိုင်သေးတာဖြစ်ပါတယ်။အစိုးရသည့်လက်ထက်မှာတော့အရင်မြန်မာအစိုးရအခေါ်ဘင်္ဂလီနဲ့နိုင်ငံတကာအခေါ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းတွေအစားရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီအသုံးနှုန်းပေါ်မှာလည်းရခိုင်ပြည်နယ်တွင်းကသက်ဆိုင်ရာလူမှုအဝင်အဝိုင်းနှစ်ဖက်စလုံးကမကျေနပ်ကြပါဘူး
။ Australia နိုင်ငံရဲ့ရွေးကောက်ပွဲမဲဆန္ဒပေးပြီးတဲ့နောက်ရှိရဲ့ကြာဒီနေ့တနင်္ဂနွေနေ့မှာအတိုက်အခံ Labor Party ရွေးကောက်ပွဲမှာရှုံးနိုင်ကြောင်းအသိအမှတ်ပြုပြောဆိုပါတယ်။သူရဲ့ပြိုင်ဘက်တွေဖြစ်တဲ့ဝန်ကြီးချုပ်မာကွန်တန်ဘောနဲ့ညမောင်အစိုးရအနေနဲ့အာဏာထိန်းချုပ်နိုင်ဖို့လုံလောက်တဲ့မဲရည်အတွက်ရမှတ်သိကြတယ်လို့ Labor Party ကောင်ဆောင် Bill Shorten ကပြောဆိုပါတယ်။ပြိုင်ဘက်ဝန်ကြီးချုပ်တန်ဘောကိုရွေးကောက်ပွဲအနိုင်ရတဲ့အတွက်ချီးမွမ်းပြောဆိုဖို့သူဖုန်းခေါ်ခဲ့တယ်လို့ Bill Shorten ကပြောပါတယ်။သူရဲ့ Conservative ညွန်ပေါင်းဖွဲ့အနေနဲ့ဒုတိယသုံးနှစ်သက်တမ်းဆက်ပြီးအာဏာရမှာဖြစ်တယ်လို့ Labor Party ကောင်ဆောင် Bill Shorten ကပြောဆိုပါတယ်။မဲရည်တွက်မှုတွေဆက်လုပ်နေတဲ့အတွက်ညမောင်းဖွဲ့အနေနဲ့အစိုးရဖွဲ့ဖွဲ့ဖို့လုံလောက်တဲ့အမှတ်နေရာရမရရှင်းလင်းတဲ့အဖြေတော့မထွက်လာသေးပါဘူး။နိုင်ငံရေးပါတီတွေအနေနဲ့လူများစုအစိုးရဖွဲ့နိုင်ဖို့ ကိုယ်စားလှယ်150လေးမှအနည်းဆုံး86နေရာအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာလူရိုက်မဲဆန္ဒပေးဖို့လိုအပ်ပြီးတော့ပြီးခဲ့တဲ့တစ်ပတ်ကျော်အတွင်းနိုင်ငံသားအများစုပဲဆန္ဒပေးခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုရွှေပြောင်းနေထိုင်သူအရေးနဲ့ပညာရေးကိစ္စတွေကအဓိကကျပေမဲ့လည်းစီးပွားရေးကိစ္စကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးမယ့်အရေးကြီးဆုံးအချက်ဖြစ်ပါတယ်။
ဂျပန်နိုင်ငံလွှတ်တော်နှစ်ရက်မှာတိတ်ပြီးအာဏာမရှိတဲ့ House of Councilor လို့ခေါ်တဲ့အထက်လွှတ်တော်အမတ်နေရာထက်ဝက်ကိုဒီကနေ့တနင်္ဂနွေနေ့မှာဂျပန်ပြည်သူတွေရွေးချယ်မဲပေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့စီးပွားရေးမူဝါဒတွေနဲ့ဒုတိယကမ္ဘာစစ်အပြီးပြဋ္ဌာန်းထားတဲ့အခြေခံဥပဒေတဲကစစ်ပွဲမှာမပါဝင်ဘူးဆိုတဲ့ပြဋ္ဌာန်းချက်ကိုဖယ်ရှားလိုတဲ့သူ့ရဲ့ရည်မှန်းချက်အပေါ်မဲဆန္ဒရှင်တွေတန်တရာရှိနေကြပေမဲ့လည်းအခုရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ရဲ့ညွန်ပေါင်းအစိုးရအဖွဲ့ကအနိုင်ရမယ်လို့ခန့်မှန်းထားပါတယ်ရှင်။
ဒီနေ့တင်းငွေနေ့နေ့လည်ခင်းမှာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ဓာတ်ဆီဆိုင်တစ်ခုနားက Cultus Coffee ဆိုင်မှာထိုင်နေတဲ့ထင်ရှားတဲ့ကမ္ဘောဒီးယားနိုင်ငံရေးသုံးသပ်သူနဲ့တက်ချွတ်လှူရှားသူတယောက်ဖြစ်တဲ့ကမ်လေးကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရလို့သိဆုံးခဲ့ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအခြေခံလူရန်စားအတွက် Grassroots Democracy Party တည်ထောင်သူလည်းဖြစ်အစိုးရကိုဝေဖန်သူထင်ရှားတဲ့နိုင်ငံရေးသမားတူလည်းဖြစ်ပါတယ်။အဲ့ဒီတပ်ဖြတ်မှုကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အစိုးရပေါ်ပြည်သူလူထုရဲ့မကျေနပ်မှုတွေပိုတိုးလာပြီးတော့ဒီဖြစ်ရဟာအတိုက်ခံနိုင်ငံရေးသမားနဲ့ရပ်ဖက်လူအဖွဲ့အစည်းတွေအတွက်အစိုးရရဲ့ချိန်ညှပ်မှုတွေကနောက်ဆုံးတစ်ခုဖြစ်တယ်ဆိုတာထင်ရှားစေပါလေ
။နောက်ဆုံးရသတင်းတွေကိုမတ်တိန်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးနားဆင်ရမှာကတော့27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးနောက်ဆုံးရသတင်းတွေဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြစ်မရက်ရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့ကိုစားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌဘိုးချုပ်ကြီးအန်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအခုလာမယ့်ဇူလိုင်လ18ရက်နေ့မှာတွေ့ဆုံမှုရှိပါတယ်။27ရာစုပင်လုံညီလာခံကိုလည်းလာမယ့်ဩဂုတ်လနောက်ဆုံးသတင်းပတ်မှာကျင်းပနိုင်ခြေရှိတယ်လို့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးကပြောပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရက်လက်မှတ်မထိုးရသေးတဲ့ကိုကရခိုင်တအောင်လက်နက်ကိုင်အဖွဲ့၃ဘွဲ့နဲ့လည်းအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တီးခြားတွေ့ဆုံမှုရှိနေပါတယ်။အသေးစိတ်ဆက်ပြောပြပေးပါမယ်ရှင်။ပြည်ထောင်စုငြိမ်းချမ်းရေးကိစ္စဆွေးနွေးကြမယ့်27ရာစုပင်လုံညီလာခံကိုဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်မှုပြင်ဆင်နေကြချိန်မှာပဲအခုလာမယ့်ဇူလိုင်လ18ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိတယ်လို့ညီလာခံပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
်။ UNFC ဥက္ကဋ္ဌနဲ့အဖွဲ့ကိုတွေ့ပါပါ UNFC နဲ့ဒေါအောင်ဆန်းစုပထမဆုံးတွေ့ရပါအခုဟာတော့ဂျူတင်ပြင်ဆင်နေတဲ့လုပ်ငန်းတွေလည်းတော်တော်လေးတော့ကျွန်တော်တို့ခီးရောက်နေပြီ။ဟောဩဂုတ်လ20ရက်ပတ်မတိုင်ခင်မှာပဲဒါစတင်ကျင်းပနိုင်မယ်လို့ယုံကြည်ပါတယ်။ကျွန်တော်တို့ရှိနေတာအခုဒီ15ရက်လောက်ဆိုရင်ဒီ PPM ကိုလည်းကျွန်တော်တို့ရောက်လာမယ်။16ရက်နေ့မှာတော့ UNFC ဥက္ကဋ္ဌနဲ့အဖွဲ့တွေရောက်လာပြီးတော့18ရက်နေ့မှာတော့ဒီနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ဆုံမှုတွေရှိပါတယ်။အတိနောက်ပိုင်းမှာလည်းကျွန်တော်တို့ DPN နဲ့တပီကြောင့်ဉာဏ်မှုတွေရှိမယ်ပြီးရင်တော့ဒီမကြားရမှာလဲတိုင်းရင်းသားတွေအနေနဲ့ဒီ26 29တွေ့ဖို့ရှိပါတယ်ပြင်နေပါတယ်နိုင်ငံတော်ရဲ့တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဂျွန်လာ28ရက်နေ့ကဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ချက်ဖွဲ့နဲ့တွေ့တဲ့အခါတော့ပြောင်းစုညီညာရေးညီလာခံ27ရာစုပင်လုံးကိုဒီဩဂုတ်လနောက်ဆုံးပတ်တဲ့နောက်မကျပဲလှုပ်တင်တယ်ဆိုတော့ဒါနှစ်ဖက်လုံးကပြောကြားချက်တွေဆွမ်းနွမ်းချက်တွေရှိပါတယ်။ဒါကြောင့်မလို့ဒီဩဂုတ်လနောက်ဆုံးပတ်မတိုင်မီမှာလုပ်ဖြစ်မှုအတွက်ကိုတော့ကျွတ်တင်ပြင်ရေးကော်မတီအနေနဲ့ဆောင်းနေရရှိပါတယ
်။ဒီရပိုင်းအတွင်းမှာပဲအပြစ်ရဲ့လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုစား DPN ခေါ်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေနဲ့ညီလာခံအကျိုးပြင်ဆင်ရေးကော်မတီတို့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်။တစ်ချိန်တည်းမှာပဲတက်မတော်နဲ့စီရေးတင်မာနေစေအပြစ်ရဲ့လက်မှတ်မထိုးထားရသေးတဲ့ကိုကန်တက် MMDAA ရခိုင်တက် AA တအောင်းပလောင်တက် TLL တွေတို့နဲ့အစိုးရကိုယ်စားလှယ်တွေကြားတိုင်းရင်းဒေသတနေရာရာမှာတွေ့ဆုံပြီးတော့ပထမအဦးဆုံးအကြိမ်ဆွေးနွေးနိုင်ရေး27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ကဦးသိန်းစောဦးဆောင်တဲ့အဖွဲ့ကစီစဉ်နေတယ်လို့လည်းသိရပါတယ
်။ဝါနဲ့မိုင်လာဘက်မှာတော့ဆရာဦးသိန်းစောတို့ကျွန်တော်တို့တာဝန်ယူပြီးတော့ဆောင်နေတာရှိတယ်နောက်3ဘွဲ့အတွက်လည်းတရားဆရာဦးသိန်းစောတို့ AATLN နဲ့ MNDA အတွက်လည်းကျွန်တော်တို့ညှိနှိုင်းပြောင်းလဲနေတာရှိပါတယ်အဲ့ဒါတွေလည်းသိမှတ်ကြပြီမှာတော့ဆက်ပြီးတော့ကျွန်တော်တို့ အတွေ့အဆုံပြင်ဆင်နိုင်မယ့်နေရာရှိပါတယ
်။အရေးဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ဒီလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုခြံလှပ်ထားခဲ့ပြီးငြိမ်းချမ်းရေးဖော်ဆောင်မှုစ조사ခဲ့တာကြောင့်အားလုံးပါဝင်ရေးမှုကိုစုကိုင်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သဘောထားကွဲလွဲမှုဖြစ်ခဲ့တာပါ။အခုအစိုးရတဲ့လက်ထက်မှာတော့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဖိတ်ခေါ်ချက်အရာအခုလိုမျိုး TLL အပါအဝင် MMDAA နဲ့ AA အဖွဲ့တွေကိုတီးခြားစီတွေ့ဆုံမှုအစိုးရဘက်ကစီစဉ်တဲ့အပေါ် TLL ဘက်ကတော့ကြိုဆိုလိုက်ပါတယ် TLL ပြောခွင့်ရမိုင်းအကျော်ကတော့တွေ့ဆုံမဲ့ရက်တရားဝင်မတက်မှတ်ရသေးတယ်လို့မိုင်းလာနဲ့ပန်ဆန်းနေမြေတနေရာရမှာတော့တွေ့ဆုံနိုင်ခြင်းရှိပါတယ်လို့ပြောပါတယ
်သူကတွေ့ဘူးတော့ပြောတာကျွန်တော်ကဟိုကချင်းထားပါကြာဘူးနော်အာဒါမဲ့ရက်တင်ဖြစ်မယ်ဆိုတော့ကျွန်တော်ရက်တမေရသေးဘူးလေ။ဒါတော့ကျွန်တော်ဒီမိုင်းလာမှာသူသူတွေ့ဖို့အတွက်ဟိုကကျွန်တော်လက်ဖက်ကတော့အကျန်းဖြစ်တော့သူတို့ထူထားတာပေါ့နော်။ဒါတင်လို့ချင်းလဲအာဒီတွေ့ဆိုမစင်တော့အများကျွန်တော်တော်လို့လည်းလို့လွယ်ပူတဲ့နေရာပေါ့ဒီလူကျွန်တော်လူမျိုးနေနေရှိတဲ့အတွက်အမမေရဲ့လူမျိုးနေနေဟိုပါစားမဟုတ်ရင်မိုင်းလာအာတခုခုပေါ့အာကျွန်တော်တင်တော့ဒီသူလည်းဘာမှအကြောင်းမပြန်သေးဘူး။ဒီကဘာပါသမဟုတ်တယ်မိုင်းလာအဲ့လိုခုပဲတင်တယ်။ဘာစင်းနေတော့မလဲဒီကတော့ဒီကျွန်တော်ဒီ20တရာစုမြန်မာခံလဲကျွန်တော်ဒီများနဲ့ဟိုအခြားတိုင်းတိုင်းမျိုးကျွန်တော်တက်ချင်တယ်ဘုန်းအာဒီမင်းငယ်ငယ်စင်းနေပေါ်မို့လဲကျွန်တော်ကဘာဝင်ရှင်လဲဆိုတော့ဒီရန်တာကျွန်တော်ကတော့တော့ဒီတင်ပြတော့ဘုရရှိတယ်
ဒီတော့တွေ့မှာပဲ27ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးတူညီတဲ့အခြေခံမူသဘောထားရည်တည်ချက်ရရှိနိုင်ရေးအတွက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့မျက်နှာစုံညီအစည်းအဝေးကိုကချင်ပြည်နယ်မိုင်းကြားရံမှာအခုလာမဲ့ဇူလိုင်လ26ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိကျင်းပပြီးတွေ့ဆုံဆွေးနွေးသွားကြဖို့ရှိပါတယ်။မိုင်းကြားရံညီလာခံမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ကခေါင်းဆောင်တွေပါဝင်ဆွေးနွေးကြမှာလည်းဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းမလေးရှားနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာတွေကိုကယ်တင်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ထိုင်းနိုင်ငံဗတ်ချန်းပတ္တနီခရိုင်တွေကငါးဖမ်းလေဒီပေါ်မှာလူကုန်ကူးသူတွေကရောင်းစားထခံထားရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောမြန်မာနိုင်ငံသားများအဖွဲ့ကထိုင်းရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ညနေပိုင်းမှာတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးပါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမော်ပီနယ်တန်ပြူစရဲမြို့နယ်အတွင်းကျေးရွာတွေကနေထိုင်းနိုင်ငံမှာအလုတ်သွားလုပ်ဖို့သွားကြတဲ့အသက်73နှစ်အရွယ်ကနေအသက်35နှစ်အရွယ်ထိရှိတဲ့လူ19ဦးဟာဒဝဲကော့တောင်းလမ်းကနေတဆင့်ထိုင်းမလေးနယ်စပ်ပတ္တနီခရိုင်ထဲကငါးဖမ်းလေတွေပေါ်မှာရောင်းစားခံခဲ့ရတာပါတခြားအလုတ်သွားရှာရင်ငါးဖမ်းလေပေါ်ဘလို့ရောက်သွားတယ်လဲဆိုတာအသက်21နှစ်အရွယ်လူငယ်တဦးကအခုလိုရှင်းပြပါတယ
်ကီယိုဒါဘူးကျွန်တော်တို့အင်တီလက်ခေါ်နေမြတ်သူပြောတယ်ဘာလို့လောရမလဲကျွန်တော်တို့မေးအလုတ်ဝေးစားတာတော့သူပြောတယ်ဘာလို့ကျွန်တော်တို့လုပ်ငန်းကြီးဆက်ရုံမှာလောရမလဲဖလားရှိတော့အားရမစားပြီးတော့ပြီးတယ်လိုက်ရပြီးတော့ကျွန်တော်တို့ဇဝဲတိခေါ်လာပြီးအဲ့ဒါတယောက်ဟောဇဝဲတိခေါ်လာပြီးဇဝဲမှာသူကြောက်ရတယ်ခင်ဗျာပေါ်တော့တဲဥကန်တခုမှထားတယ်ထားပြီးတော့အဲ့ဒီမှာကျွန်တော်တို့အမှတညာအဲ့ရတယ်တညာအဲ့ပြီးနောက်မနက်မူလင်းတော့လူတယောက်လည်းပြောတယ်ဒီမျိုးတို့အဲ့ဒီနောက်တညာသွားဘူးလေခဏနေလက်ခုံးမယ်ဆိုပြီးကျွန်တော်တို့အမှပဲဆောင်ခုံးပြီးနောက်ကားသစင်းနဲ့ဆက်သွားတယ်ခင်ဗျာနောက်ဆုံးဒီကျွန်တော်တို့ဆက်ရုံလို့ပဲတင်တော့ဒီလေသိမ့်ရောက်လာ
အသက်73နှစ်အရွယ်ကလေးတူကတော့မိဘကဆင်းရဲနွမ်းပါတဲ့အတွက်အလုလုဖို့လိုက်လာခဲ့ကြောင်းကျောင်းမနေဘူးတဲ့အတွက်ဒီလိုအဖြစ်မျိုးဖြစ်လာလိမ့်မယ်ဆိုတာမတွေးတတ်ခဲ့ကြအောင်ငါးဖမ်းလေပေါ်ကိုရောက်မှချက်စိတ်ဖြစ်မိတယ်ဆိုပြီးပြောပါတယ်
ဆက်လို့မှဆက်ရုံမှလုံးလုံးမဆိုရခေါ်တာဆရာတော့မလို့သားလိုက်ဝါချင်းလာလိုက်ရတယ်နေတဲ့ရောက်တော့မှလေနဲ့ထွားမှဆိုတော့ကြောက်တော့
ငါးဖမ်းလေပေါ်ကို6ရုပ်အုပ်စုအဖြစ်ပွဲစားကခေါ်သွားတဲ့လူငယ်တဦးကလည်းဆက်ရုံအလုံးလုံးရမယ်ဆိုပြီးတော့လာခဲ့ကြအောင်အလုတ်ကန်ရှားပါမှုအစင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲကိုထွက်ပြီးအလုတ်လာလို့ရတာဖြစ်ကြောင်းကိုလည်းပြောပြပါတယ်
ဟုတ်ကဲ့အားလုံးပေါင်းစုပေါင်းဆိုရင်တော့ဆေးရဲဒီလို7ရက်ဈေးလောက်ရှိတယ်။သူကကျွန်တော်တို့ကလိုက်မလိုက်ချင်တာဒီလိုကြောက်ကြောက်တယ်လေ။ခါဝနဲ့မလိုက်ဘူး
။သူတို့ကိုတွားရောက်ကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကိုဆိုင်ရေးကတော့ထိုင်းရနာပိုင်းနေနဲ့ညှိနှိုင်းရမှာသူတို့ကိုကယ်ဆယ်ရေးစခန်းမှာထားပြီးအမှုရင်ဆိုင်ခိုင်းပြီးမှနေရရင်ကိုပြန်ပို့မယ်လို့ပြောဆိုခဲ့ကြအောင်အခုလိုပြောပြပါတယ်
။အဲအားလုံးကျွန်တော်တို့ခုစည်ရင်းရတာတော့19ရောက်ပဲရှိသေးတယ်။နောက်ပြီးတော့ဒီကနေမြေကြီးစွာကဲနဲ့စကားပြောတဲ့အခါကျတော့သူတို့ကိုအဲလူပုံကူတဲ့မ မြောက်တာမမြောက်ဘူးဆိုတော့သူတို့ဒီပြန်လဲပြီးစစ်ဆေးပေးမယ်နောက်ပြီးတော့ပွဲစားတွေကိုသူတို့ဖမ်းမယ်နောက်ပြီးတော့ပေးဆက်ခဲ့တဲ့ပုံစံစည်းတွေကိုပြန်လဲပြီးပေးအပ်မယ်နောက်ပြီးတော့ဟိုချက်တာထဲမှာခဏဆက်ပြုတ်တရားရင်ဆိုင်ဖို့အတွက်ပေါ့နော်အဲ့ဒါတွေကိုသူတို့ပြန်လဲပြီးတော့ဖြည့်ဆည်းပေးမယ်ဆိုပြီးတော့လုပ်နေတယ်ကျွန်တော်ကတော့သူတို့ဘက်ကနေပြီးတော့အဲ့လိုမျိုးရတင်ရထိုက်တဲ့အခွင့်အရေးတွေပြန်လုပ်ပေးမယ်ဆိုရင်လည်းဒါကတော့ဟိုကျောင်းမြေမှာပြည်သားအတွက်တော့နင့်နာတစ်ဖက်ကနင့်နာမှုမရှိဘူးဆိုပေမဲ့လည်းတစ်ဖက်ကတော့နင့်နာမှုတွေဖြစ်နေတော့ကျွန်တော်ကတွေးရမှလည်းစိုးတာပေါ့နော်ဒါတွေကိုကျွန်တော်တို့လူတွေကိုကျွန်တော်တို့ချစ်စေချင်တာကတော့ကျွန်တော်တို့လူတွေကိုအဲ့လိုမျိုးကယ်ထုတ်လို့ရပြီဆိုတော့ကျွန်တော်တို့ကမြန်မာပြည်ကိုပြန်ခေါ်သွားမယ်ဟိုတိုင်းနယ်မှာတော့ထပ်ထားလို့မရဘူးသူတို့ကမှတ်ဖို့နေနေပါလေလောက်ထားမှရှိတဲ့အတွက်ပတ်စပို့တွေမရှိတဲ့အတွက်ထားလို့မရဘူးဖြစ်နေတာသူတို့ထိုင်းဥပဒေအရဆိုလို့ရှိရင်သူတို့အနေနဲ့လည်းမားနေတဲ့အနေအထားမှာရောက်နေရဆိုတော့ဟုတ်ကဲ့ပြန်ပြီးလည်းပြန်ပို့ဖို့ပဲစဉ်းစားကြတာပေါ့နော
်လောလောဆယ်မှာတော့လေပေါ်ကနေကယ်ဆယ်လာတဲ့မြန်မာနိုင်ငံသား19ဦးကိုပတ်သက်ပြီးရဲစခန်းထဲမှာပဲထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေပါတယ်အခု19ဦးကတော့ထိတ်သိမ်းရဲစခန်းမှာထားပြီးအမှုရင်ဆိုင်ရမယ့်ကာလတစ်လခန့်သာကြာမြင့်မယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုခဲ့ပြီးတစ်လတာကာလမှာတစ်နှစ်ကိုဘတ်ငွေ50ရရှိမှာဖြစ်ပြီးအလုပ်လုပ်ချင်တဲ့ဆိုရင်တော့တစ်နှစ်ကိုဘတ်300ရရှိမယ်လို့ဆိုပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအဖွဲ့အစည်းတည်ထောင်ထားတဲ့12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူ 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒါပေမဲ့နေရရင်အမြန်ဆုံးပြန်ပို့နိုင်ရတာအကောင်းဆုံးဖြစ်ပြီးအမှုရင်ဆိုင်နေတဲ့ကာလကြာရှည်ပြီးလူကုန်ကူးခံရသူတွေဟာထိတ်သိမ်းစခန်းထဲမှာပဲနှစ်နဲ့ချီပြီးနေထိုင်ရတာတွေဟာမဖြစ်သင့်ဘူးလို့ပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သုံးရက်တာထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းမှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမြန်မာပြည်သားတွေတန်းနဲ့ချီပြီးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံတွင်မှာလူကုန်ကူးမှုတွေဖြစ်လာမယ်ဆိုရင်ကာကွယ်တားဆီးနိုင်အောင်ကယ်ဆယ်မှုတွေအမြန်ဆုံးလုပ်ဆောင်နိုင်အောင်မြန်မာပြည်သားအများစုနေထိုင်တဲ့နေရာတွေမှာလူကုန်ကူးမှုတားဆီးရေးအတွက်တာဝန်ခံတွေထားပြီးရုံးတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင
်ထိုင်းနိုင်ငံရောက် VOA သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ Euro 2016ဘောလုံးပွဲကြိုသုံးသက်ချက်သတင်းကိုတင်ပြပေးကြပါတယ်ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ Euro 2016ဥရောပဖလားဖိုင်နယ်ကိုအင်ရှင်ပြင်သစ်နိုင်ငံအသင်းနဲ့ပေါ်တူဂီအသင်းတို့ Paris မြို့မှာဒီကနေ့ဘိုလူးကြမှာပါပြင်သစ်ပြည်သူတွေအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်တယ်လို့သူတို့အသင်းအောင်ပွဲရဖို့အရေးကြီးတယ်လို့ပြင်သစ်ဘက်ကပြောလိုက်ပြီးပေါ်တူဂီဘက်ကတော့ဖိုင်နယ်ပွဲမှာဘာမှမဆိုဖြစ်နိုင်တယ်လို့တုံ့ပြန်လိုက်ပါတယ်ဒီပွဲအပေါ်မှာဂျာမနီနိုင်ငံကအကြအမြင်စင်မာကြီးရဲ့ရွေးချယ်မှုနဲ့အားကစားဆောင်းပါးရှင်တွေရဲ့သုံးသက်ချက်ကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်ယူရို2016ဥရောပဖလားဘောလုံးပွဲကတော့နောက်ဆုံးဖိုင်နယ်ကိုရောက်လာပါပြီအင်ရှင်ပြင်းစစ်နဲ့ပေါ်တူဂီတို့ပဲရစ်မြို့ကစတာတဗရန့်စ်ဘောလုံးဂွင်းကြီးမှာမြန်မာစံတော်ချိန်တင်လာနေမနဲ့တနာရီခွဲမှာဗိုလ်လူကြမှာပါအင်ရှင်ပရိသတ်တွေကလည်းသူတို့အသင်းကိုအားပေးဖို့ပြင်နေကြပြီးတော့ပြင်သစ်အသင်းသားယူရို2016ကိုဘိုဆွဲခဲ့မယ်ဆိုရင်ပြင်သစ်နိုင်ငံသားတွေအတွက်စိတ်ဓာတ်တက်သွားစေမယ်လို့ပြင်သစ်သမရဖွန်ဆွာအော်လန်ကပြောလိုက်ပါတယ
် joueur par entraîneur et donc j'ai aucun mérite
ကျွန်တော်ကကစားသမားမဟုတ်တလူနီးပြလည်းမဟုတ်ပါဘူးပြင်သစ်အသင်းရဲ့အောင်မြင်မှုဟာကျွန်တော်ကြောင့်မဟုတ်ပါဘူးဒါပေမဲ့လည်း final မှာနိုင်ပြီးဘိုဆွဲလိုက်မယ်ဆိုရင်တော့ပြင်သစ်ပြည်သူတွေပျော်ရွှင်ပြီးစိတ်ဓာတ်တက်ကြွလာမှာဖြစ်တယ်လို့အသင်းအတွက်လည်းဂုဏ်ယူကြမှာဖြစ်ပါတယ
်ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့ match လကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ130သေဆုံးပြီးတော့380နီးပါးဒဏ်ရာရခဲ့ကြတာပါဒါကြောင့်ဒီဒဏ်ရာတွေကိုကုစားဖို့အတွက်အနိုင်ရဖို့အရေးကြီးတယ်လို့လည်းပြင်သစ်အသင်းကောင်းဆောင် Hugo Lloris ကပြောလိုက်ပါတယ်ပြင်းစစ်နီးပါးဒေရှောင့်ကလည်းအနိုင်ရဖို့အတွက်ရေကုန်ရေကန်းကစားသွားမှာဖြစ်တယ်လို့ဆိုပါတယ
်။ C'est quand on est dans le sport loisir c'est
အကစားကိုဝါသနာရကစားတဲ့အခါစိတ်ပျော်ရွှင်မှုရဖို့ကစားကြတာပါ။ဒါပေမဲ့အစစ်မြင့်ပြိုင်ပွဲတွေဝင်ပြိုင်တဲ့အခါတော့ခင်ဗျားနိုင်ကျင်နေနိုင်ရတာတဲ့ကောင်းတာဘာမှမရှိပါဘူး။ဘောလုံးကတိတ်ပန်လို့တော့အတိအကျမဟုတ်ဘူးပေါ့။တခါတလေအသေးပွဲလေးတွေကအဆုံးဖြတ်ပေးတာပါ
။ပြင်းစစ်တင်းဟာတပွဲနဲ့တပွဲအခြေစွမ်းပြလာပြီးမိုးဆွဲဖို့ရေပန်းစားနေပါတယ်။ဒါမဲ့လည်းပြင်သစ်နီးပြဒေရှမ်ကတော့သူတို့အနိုင်ရသေးတာမဟုတ်သေးဘူးလို့သတိပေးထားပါတယ်။ပေါ်တူဂီရှေ့တန်းလိုရိုနောလ်ဒိုကလည်းပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်အနိုင်ရဖို့ပုံပြီးရေပန်းစားကြောင်းဒါမဲ့လည်းဖိုင်နယ်ပွဲကဘာမှမဆိုဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်တပန်းတာတယ်လို့ဆိုရမှာဖြစ်ပေမဲ့လည်းနိုင်ရမယ်ဆိုတဲ့ PR ကလည်းတစ်ဖက်မှာရှိနေပြန်ပါတယ်။ဒီပေါ်မှာတော့အာဂဇာဆောင်းပါရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ
်။ PR ဖြစ်နိုင်တယ်ဗျာ။ဒါမဲ့ PR ကိုကျော်တော့အောင်ပြင်သစ်ဘုံသမားတွေကဝါရဲနေတော့တွေ့ကြုံရှိတယ်။နောက်တက်တဲ့လူတွေမှာလည်းဒီကနေရာကစားနေတဲ့လူတွေဆိုတော့ကျွန်တော်ပြမရဲဒီပီအားကိုတော့တောင်းခံနိုင်မှာပါ။ပီအားကဟိုပေါ်တူဂီပေါ်မှာပဲတွားတက်ရောက်မှုများပြီးတော့ပြင်သစ်ဘုံမှာဘယ်လောက်ရှိမှမသိဘူး
။ပ ပေါ်တူဂီကပေပေနဲ့ဝီလျံကဗာလျိုတို့ပြန်ပါလာမှာဖြစ်တဲ့အတွက်နှစ်သင်းလုံးမှာပွဲပယ်နဲ့ဒဏ်ရာပြဿနာမရှိဘဲနဲ့လူဆုံးပါကြမှာပါပြင်းထန်တဲ့ပေါ်တူဂီတို့ဟာနိုင်ငံတကာပွဲတွေမှာ၃ကြိမ်တွေ့ပူးပြီးတော့၃ကြိမ်စလုံးကိုပြင်သစ်ကနိုင်ထားသလိုနောက်ဆုံး၁၀ကြိမ်မှာလည်းပြင်သစ်ကပဲနိုင်ထားတဲ့အတွက်အစဉ်အလာရရောလက်ရှိအခြေအနေမှာပါပြင်သစ်တင်ကဘူဆွဲဖို့ရည်မှန်းစားနေတာပါဆိုတော့ဒီပွဲပေါ်မှာအောက်သားဆောင်းပါရှင်တွေကဘယ်လိုခံမှန်းထားပါသလဲဆော့ကာဖော်လိုအက်ဒီတာဂျုတ်ကိုကျော်ကျော်မျိုးရံကတော့
ဟောပြင်သစ်ကဟိုတိုက်ဆက်ပိုင်းကျွန်းလေပိုင်းမှာပေါ်တူဂီတဲ့လေအများကြီးတာပဲအေရှင်လည်းဖြစ်တယ်နောက်သူတို့ကျန်လာပိုင်းမှာဆိုရင်ပေါ်တူဂီနဲ့တွေ့ရင်နောက်ဆုံးဆယ်ကျော်ဆုံးလည်းနိုင်လာတယ်ဆိုတော့ပေါ်တူဂီရဲ့နောက်တန်းပိုင်းရတယ်စိတ်မချရဘူးအဲ့တော့ဒီပွဲကတော့ပြင်သစ်အနိုင်လို့ပဲထင်တယ်ဂျာစီ2-0လောက်နဲ့ဟောင်းတူးဝါမနိုင်ဝါမယ်လို့
တခါအောက်သားဆောင်းမရှင်ဆရာဦးမြတ်တက်ကလည်းပြင်သစ်ကိုကြိုက်တယ်လို့ဆိုပါတယ
်။ဆောက်ပါရရတော့ပြင်သစ်ဘက်ကအားသာပြီးတော့ခလေ။ဟိုနောက်တစ်ခုကအင်ဂျင်မလို့အခွင့်ရတာတယ်ဆိုတာမဟုတ်ပါဘူး။အင်ဂျင်ဆိုတာဒီလေရှုံးနေတာလေအများကြီးပဲလေ။တကယ်လည်းသူခြေစမ်းတာတက်ပါလေ။အဲကျွန်တော်ကတော့ပြင်သစ်ပဲကိုဆွဲပါမယ်။ဘူးကတော့တိုက်တော့မပြတ်တော့ဘူး
။အောက်သားဆောင်းမရှင်ကိုဇော်မျိုးစံကတော
့ဟောမလဲဟိုအတိတ်ကအစင်လာတွေရောဒီနေ့ယူရိုပြိုင်ပွဲမှာပြသခဲ့တဲ့ခြေစမ်းပေါ့ခြေစမ်းဒီအရာရောဆိုလို့ရှိရင်တော့ဒါပြင်သစ်နိုင်တဲ့တက်ကိုညှို့နေတာပေါ့သူတို့လည်းကျွန်တော်တို့ဒီပေါ်တူဂီနီးပြဖာနန်ဒိုကဒီပွဲမှာဘလို့ပုံစံနဲ့ပွဲထွက်လာမလဲပေါ့နော်ပြင်သစ်ကိုရှင်ကစားမလားပြင်သစ်ကိုရှင်ကစားမယ်လို့ရှိရင်တော့ဒီမကစားနိုင်ဘူးဆိုတော့ကျွန်တော်ကတော့ဒီပွဲမှာပေါ်တူဂီနီးပြအနေနဲ့ပြင်သစ်အသင်းကစားကွက်တယ်လို့မရအောင်ကိုင်းထဲမှာပြစ်ဒဏ်ဘောဖြစ်တာတွေရားအောင်လုပ်ပြီးတော့တည်ရီလောက်ခံကစားသွားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါဟိုပေါ်တူဂီပဲပယ်နယ်တီလောက်မှာအနိုင်ရပြီးတော့ဟိုချန်ပီယံဖြစ်သွားလိမ့်မယ်လို့သုံးသပ်မိတာပေါ့အမှန်တကယ်ဆိုပေါ်တူဂီကဒီနှစ်မှာအုပ်စုအဆင့်ရပဲလှစ်ပြန်တဲ့အတွက်ပေါ့သူတို့လည်းပဲကံကောင်းစွာနဲ့ပဲဘလူဝဲအဆင့်ပြီးတက်လာတာဆိုတော့သူ့ရဲ့ကံကြမ္မာကလည်းဖလားရဖို့အတွက်ဖြီအောင်သုံးဖို့နေမလားဆိုတာလေးလည်းဖက်တွေ့ရတာပေါ့ဆရာလေ
းဂျာမနီနိုင်ငံစတူဂတ်မြို့ကအကြမ်းမြင်ဆင်မာကြီးဇယ်လာကတော့ဒီဖိုင်နယ်မှာပေါ်တူဂီအသင်းဘူဆွဲမယ်လို့ယူလိုက်ပါတယ်ဆိုတော့လူကြိုက်များရေပန်းစားနေတဲ့အရှင်ပြင်သစ်ပဲဘူဆွဲသွားမလားဒါမှမဟုတ်ပေါ်တူဂီတွေကပဲ42နှစ်ကြာမနိုင်ထားတဲ့ရှုံရွေးကိုဒီပွဲထဲနဲ့အခြေဆက်သွားမလားဆိုတာကတော့ရင်ခုန်စွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်တော်စုအတွင်းအာဖရိကန်အမေရိကန်လူမဲနှုတ်ကိုရဲတပ်ဖွဲ့ကတီးကြစီပစ်သက်လိုက်ပြီးနောက်ဆက်တဲ့အဖြစ်နဲ့တက္ကသပြည်နယ်ဒါလက်စ်မြို့ကရဲတပ်ဖွဲ့ဝင်5ဦးပြစ်ခတ်တပ်ဖြတ်ခံလိုက်ရပြီးတဲ့နောက်သမရဗရက်ကိုဘာမာကဒီသတင်းပတ်ဟာစိတ်မချမ်းသာစရာတွေနဲ့ပြည်နေတဲ့သတင်းပတ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်သမရဥပမဟာပိုလန်နိုင်ငံဝါဆောမြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်းပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအများစုဟာအမေရိကန်ပြည်တော်စုအတွင်းဖြစ်ပျက်နေတာတွေကိုပဲအလေးပေးပြောကြားသွားပါတယ်အမေရိကန်သမ္မတဥပမအဆိုဥရောပနဲ့နေတိုးမဟာမိတ်နိုင်ငံတွေကြားအရေးအကြီးဆုံးကာလမှာအမေရိကန်နိုင်ငံအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်သလိုဥရောပနိုင်ငံတွေစည်းလုံးညီညွတ်ကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်တောင်ဆူရနိုင်ငံမြို့တော်ဂျူဘာမှာဆန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တဘုံဟောင်းနေနဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့ကြပြီးမြို့ထဲကနေရအတော်များများမှာပစ်ခတ်တံတွေကြားခဲ့ရတယ်လို့မြို့တော်ဂျူဘာကမျက်မြင်တွေ့သူတွေကပြောပါတယ်။ရခိုင်ပြည်နယ်ရင်းကမွတ်စလင်အတိုင်းဝါဆိုတဲ့အတုံနှုံသတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတွေအမျိုးသားအမျိုးသမီးရာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာနဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးဆုံးရအောင်ပါ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.